မြန်မာနိုင်ငံတဝမ်းလုံးငြိမ်းချမ်းတည်ငြိမ်ရေးတရုတ်နိုင်ငံအနေနဲ့အဓိကအလေးထားအားပေးသလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အရေးရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတုတ်တင်နေတယ်လို့နိုင်ငံတကာအတိုင်းဝိုင်းကဝေဖန်ပြစ်တင်နေတာလူမျိုးတရုတ်ကတော့လုံးမမဟုတ်ဘူးလို့တရုတ်ကွန်မြူနတီပါတီနိုင်ငံခြားရေးရာဌာနဒုဝန်ကြီးကပြောဆိုသွားပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့19ချိန်မြောက်ကွန်မြူနတီပါတီညီလာခံကျင်းပနေချိန်ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။နိုင်ငံတကာရဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာအစိုးရပေါ်တရုတ်အစိုးရရဲ့အခုလိုရည်တည်ချက်သဘောထားနဲ့ပတ်သက်လို့သုံးသပ်ချက်အမြင်တွေကိုတော့အမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုတရုတ်နိုင်ငံကအဓိကအလေးထားအားပေးတယ်လို့လက်ရှိအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့လေရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတုတ်တင်ရှင်းလင်းမှုတွေဖြစ်နေတဲ့ဆိုတဲ့အထိနိုင်ငံတကာကဝိုင်းဝန်းပြစ်တင်ဝေဖန်နေတာမျိုးတရုတ်ဘက်ကတော့လိုက်လုံမှာမဟုတ်ဘူးလို့တရုတ်ကွန်မြူနတီပါတီနိုင်ငံသားရေးရာဌာနဒုဝန်ကြီးကိုဝါရီကျိုကပြောပါတယ
်
ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ချမ်းပတ်တက်ခတ်မှုတွေကျွန်တော်တို့ရှောက်ချပါတယ်ဒီဒေတာတွေညဉ့်ညဉ့်ရင်းနဲ့ပြည်ညင်မှုရှိအောင်မြန်မာစုရကကြိုးပမ်းဆောင်နေတဲ့အပေါ်မှာလည်းကျွန်တော်တို့နားလည်ထောက်ခံပါတယ်ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံတွေကဘယ်ခရိုင်ဘယ်ဒေတာမှာဖြစ်ဖြစ်ညဉ့်ချမ်းတည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်လာဖို့လည်းကျွန်တော်တို့မျှော်လင့်ပါတယ
်ဒီသတင်းပတ်တဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့19ချိန်မြောက်ကွန်မြူနတီပါတီညီလာခံကျင်းပနေတဲ့အချိန်ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးရာဌာနဒုဝန်ကြီးကိုဝါရီကျိုကပြောသွားတာပါတရုတ်စိုးရအနေနဲ့နိုင်ငံတကာလိုဖိအားပေးတဲ့ပုံစံနဲ့မဟုတ်ပဲအခုလိုရက်တီပေးနေတာဟာလေရခိုင်ပြည်နယ်တွင်ယင်းနီမြုံနယ်မှုတွေကြောင့်အပါအဝင်တရုတ်နိုင်ငံမှာလည်းလူမျိုးဘာသာရေးပဋိပက္ခတွေနဲ့ရင်ဆိုင်ခဲ့ရတဲ့အလားတူအတွေ့အကြုံတွေရှိခဲ့တာကြောင့်ဖြစ်တယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်အခုဗမာပြည်အကြောင်းကိုဒီလိုပြောတာတော့သူကအကြောင်းရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဗမာပြည်ဟာသူ့ရဲ့အင်ဂျင်နာချင်းနိုင်ငံတွေချာမှာခက်နောက်အကြဆုံးနဲ့အခက်ခဲဆုံးဖြစ်နေတဲ့နိုင်ငံဖြစ်တာနော်နိုင်ငံရေးရလည်းတည်ငြိမ်မှုရှိဘူးစီးပွားရေးရလည်းတိုးတက်မှုရှိဘူးဖြစ်နေတယ်အဲ့တော့သူတို့ရဲ့အနေအထားကငြိမ်းချမ်းစွာဖွံ့ဖြိုးတိုးတက်ဖို့လိုတယ်အထူးသဖြင့်သူ့အင်ဂျင်နာချင်းတွေကိစ္စတွေမှာဗမာပြည်နဲ့ပတ်သက်လို့သူတို့စိတ်ဝင်စားရတဲ့အကြောင်းကဒီရခိုင်အရေးနဲ့ပတ်သက်လို့ဘာဖြစ်လို့တရုတ်ကဒီလောက်တောင်ဘူးညီနေကြတယ်လဲဆိုတော့ရခိုင်မှာကသူ့ရဲ့ယင်းနှိမ့်နှံမှုကတော်တော်များတယ်နောက်တစ်ခုကရခိုင်ပြည်အရေးမှာနော်တကယ်တော့အကြမ်းဖက်ဗမာတွေရဲ့ဒုက္ခကိုခံရရသားနဲ့အကြမ်းဖက်ဝါဒကိုအဓိကမပြောဘဲနဲ့ဗမာပြည်အစိုးရပေါ်မှာပေါ့နော်အမျိုးမျိုးဖိအားပေးနေတာကိုသူကသိမကြိုက်သူတို့လက်မခံဘာဖြစ်လို့လဲဆိုတော့သူတို့မှလည်းဒီလိုကိုယ်ပိုင်အတွေ့အကြုံရှိတယ်တရုတ်ပြည်ရဲ့စင်ကြာအရေးချင်းဆိုတော့စင်ကြာမှာကမွတ်စလင်တွေအများစုအဲ့မွတ်စလင်တွေရဲ့အကြမ်းဖက်ဝါဒတွေသူတို့တော်တော်ခံရတယ်သူတို့ခံရတော့ကလည်းအနောက်နိုင်ငံကပြောဖြစ်ဖြစ်အခု Amnesty International တို့ဟာပဲဖြစ်ဖြစ်အကြီးကျယ်ဝိုင်းပြောတာသူတို့ခံရဘူးတဲ့တစ်ဖက်ကလည်းဖိနှိပ်တယ်တစ်ဖက်ကလည်းအဲ့မွတ်စလင်တွေကိုစင်ကြာဒေသကိုအထူးဖွံ့ဖြိုးတိုးတက်အောင်လုပ်တယ်အဲ့ဒီနည်းနဲ့သူတို့နိုင်ငံမှာအကြမ်းဖက်ဝါဒကိုတစုံတရာထိန်းနိုင်အောင်လုပ်နိုင်တဲ့အတွက်သူတို့ကအဲ့အတွေ့အကြုံကိုယူပြီးပမာပြူလဲသူတို့ကူညီနိုင်တယ်လို့တွက်ပုံရတယ်။ဒါကြောင့်မို့ဒီစကားတွေပြောတာပါ။
မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအပြောင်းလဲအစိုးရအဆက်ဆက်နိုင်ငံတကာရဲ့ဖိအားတွေကိုတရုတ်ဘက်ကခိုင်ခိုင်မာမာယက်တီပေးခဲ့တဲ့သဘောထားကတော့မပြောင်းလဲသလိုဒေသရင်းတရုတ်ရဲ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအတွက်လည်းအင်းကြီးချင်းနိုင်ငံတွေနဲ့ယင်းနှီးချစ်ကြည်မှုကိုခိုင်မာအောင်တည်ဆောက်နေတဲ့သဘောထားလည်းဖြစ်တယ်လို့ဒေါ်လာကျော်စောကပြောပါတယ်
။သမရရှီကျင့်ဖင်ရဲ့မိန်ကောမှာကိုကသူကပါပူးတာပါဒီအင်းကြီးနာချင်းကောင်းတွေနဲ့ကောင်းမွန်စွာဆက်ဆံရေးဆိုတာပါပြီးသားနောက်တစ်ခုကသူကဟိုနဝတနာဖခက်တုံးကတော့မှဘုမအစိုးရဘက်ကသူကရက်တီခဲ့တာပဲလေနော်အဲတော့ကလေကုလသမဂ္ဂတို့ဘာတို့ကဝိုင်းပိတ်ဆို့တာအနောက်နိုင်ငံတွေဘာတွေကဝိုင်းပိတ်ဆို့တာရှိခဲ့ပြီးတယ်အဲတော့ကတော့မှသူကနဝတတို့နာဖာတို့တက်တာမှမတ်ရက်ပြီးတာပဲအခုတော့ NLD အစိုးရဘက်ကျတော့သူရက်အားလဲရှိတယ်ရက်လဲရက်နိုင်လာတယ်စကရေကလည်းသူကဘုမပြည်ဘက်ကသူကရက်ဖို့စဉ်းစားထားပြီးသားပဲ
တရုတ်အစိုးရဘက်ကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့အမြင်သဘောထားမတူပဲမြန်မာအစိုးရအပေါ်မှာမိတ်ဆွေနိုင်ငံအဖြစ်ရပ်တည်ပြီးအခုလိုကွန်မြူနတီပါတီညီလာခံကနေပြက်ပြက်သားသားသူတို့သဘောထားထုတ်ဖော်ပြသသွားတာဖြစ်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ
်။ UB ရဲ့သဘောထားကတော့ဘယ်လိုပဲဖြစ်ဖြစ်ပြည်ရဲ့အစိုးရကိုထောက်ခံတယ်အားပေးတယ်ဆိုတဲ့သဘောပဲ။အနောက်နိုင်ငံတွေနဲ့ခြားလာတာကအခုအနောက်နိုင်ငံတွေကပြည်ခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှအဲဒီကိစ္စမှာအစိုးရမဟုတ်ရင်တောင်မှအဲ့ဒီမှာလုံခြုံရေးတာဝန်ယူထားတဲ့တပ်မတော်တာဝန်ရှိတဲ့ပြည်တော်မှဖိအားပေးဖို့ကိစ္စဒီပေါ်တော့ဒါတွေကိုပြောနေဆိုနေတဲ့အချိန်မှာသူတို့ကတော့ဒီလိုလုပ်မှာမဟုတ်ဘူးအစိုးရကိုဖြစ်စီတပ်မတော်ကိုဖြစ်စီသူတို့ဆက်ပြီးတော့ထောက်ခံအားပေးနေတယ်သူတို့ရဲ့ဟိုမိတ်ဆွေနိုင်ငံတွေနဲ့ရက်တည်နေတယ်ဆိုပြီးတော့မှအဲ့ဒီသဘောထားကို ဒီရှင်ကြားပေါ့နော်ကဘာဟိုကသိအောင်သူ့ကိုပြသလိုက်တယ်လို့ပဲထင်ပါတယ
်တရုတ်နိုင်ငံကမြန်မာနိုင်ငံမှာဒေါ်လာဘီလျံပေါင်းများစွာသောယင်းနှီးမြှုပ်နှံမှုအကျိုးစီးပွားတွေရှိုံသာမကတရုတ်တို့ရဲ့ခေတ်သစ်ကဘာကုန်သွယ်ရေးပိုးလမ်းမကြီးစီမံကိန်းကြီးထဲမှာလည်းမြန်မာနိုင်ငံဟာအစိပ်ပိုင်းတစ်ခုဖြစ်ပါဝင်နေတာပါကြောက်ဖြူမျိုးနဲ့မရေကျွန်းတို့မှာလည်းတရုတ်ကရေနံနဲ့တဘာဝဓာတ်ငွေပိုက်လိုင်းစီမံကိန်းကိုဆောင်ရွက်နေတယ်လို့ဘင်္ဂလားပင်လယ်ကွေ့ရခိုင်ကဲယိုရန်ဒေသကရေနံစိတ်ကန်တိဆောက်မှုမှာဆိုရင်လည်းတရုတ်ဘက်ကလုပ်ငန်းတစ်ခုလုံးရဲ့80ကနေ85ရာခိုင်နှုန်းအထိဒေါ်လာ 8.3 ဘီလျံတန်ဖိုးရှိတဲ့ယင်းနှီးမြှုပ်နှံမှုတွေနဲ့ဆောင်ရွက်နေတာဖြစ်ပါတယ်ရှင်